ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်23ဦးကငြိမ်းချမ်းရေးလိုလားသူများအတွက်ဆိုပြီးထုတ်ပြန်လိုက်တဲ့အိတ်ဖွင့်ပေးစာတစ်စောင်ကိုမနေ့ကထုတ်ဝေတဲ့အစိုးရအဘော်သတင်းစာတွေမှာဖော်ပြထားပါတယ်။ RFA ကဖတ်ခွင့်ရတဲ့အဲ့ဒီလွှတ်တော်အမတ်တွေစူပေါင်းလက်မှတ်ထိုးထုတ်ပြန်တဲ့မူရင်းစာမှာတော့ဒေါက်ဆန်းစုကြည်28ရက်9လ2017ရက်စွဲပါအိတ်ဖွင့်ပေးစာအားရည်ညွှန်းလျက်ဆိုပြီးစာရဲ့ထိတ်ဆုံးမှာဂွင်းစာဂွင်းပိန်းနဲ့ထည့်သွင်းရေးသားထားတာတွေ့ရပါတယ်။ဒီစာနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုးအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းတင်ကအခုလိုမှတ်ချက်ပေးပြောဆိုပါတယ
်ကျွန်တော်ပြောချင်တဲ့သဘောကတော့ဘာလဲဆိုတော့သူတို့ပြောတဲ့ခါက original ဒီတိတ်မရှိဘူးပေါ့ဗျာဆိုတော့သူတို့ကသူတို့လုံးလောက်ကိုပိုင်ချိုးပြပြီးတော့ဟလာကိုပိုင်စနေအဒီရတော့သူတို့ဒီလိုဟာမျိုးလုံးမယ်ဆိုတဲ့ဟာမျိုးမရှိရမယ်နဲ့ဒေါန်ဆန်းကြီးကလုတ်ခါမှစပြီးတော့ပြောတယ်ဒါတခုပေါ့နောက်တစ်ခုကျွန်တော်ပြောချင်တာဘာပြောချင်လဲဆိုတော့ကျွန်တော်ပြောတာရှင်းရှင်းလေးကျွန်တော်ကပြည့်စုံကြည့်နေဖို့အတွက်ဒီနိုင်မှုလုပ်ကြပါလို့ကျွန်တော်ပြောတာနောက်သူတို့ပြောတဲ့ဟာဘာလဲဆိုတော့အစိုးရနဲ့မကြည့်နဲ့ကဘာဦးကဘယ်လိုရှိတယ်ပါညာဆိုတဲ့ဟာတွေပေါ့ဗျာအဖြစ်သမားဆိုတဲ့ဟာတွေပါနောက်တဘောပါပဲအဲ့လိုဟာမျိုးတွေပဲပါတဲ့ခါကျတော့ကျွန်တော်ထင်တယ်သက်ဆိုင်တဲ့လူတွေပို့ပေါ့ဗျာ positive ဖြစ်တဲ့အနေကဘာမှမရှိဘူးလို့ကျွန်တော်အဲ့လိုပဲယူဆတယ
်2010ရွေးကောက်ပွဲဝင်တိုင်းရင်းသားညီနောင်၅ပါတီတဲကရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကလည်းအခုလိုပြောပါတယ
်ပြည်သူ့တော်ကိုယ်စားလှယ်ပြီးကြားမှနေကြရမယ့်ကာလအဲ့တော့အတုံးတုံးတလုံးချင်းကိုအတိတ်ပဲဖွင့်တဲ့ကာလမှာတစ်ဖက်ကတမျိုးဖွင့်သွားနိုင်တာမျိုးမဖြစ်ဖို့လိုတယ်။တစ်ဖက်ကိုလေဟိုဖြစ်ဖြစ်စီစီသုံးတဲ့အတုံးတုံးမျိုးမဖြစ်ဖို့လိုတယ်။သူတို့ပြင်ဆိုပါတော့ဗျာဒေါက်တာဝန်ရေးသူမနဲ့ပတ်သက်လို့အစိုးရနဲ့ပြည်သူဆိုရဲဟာတော့ဥမာအကြံဖက်တာတို့တက်ချိုတာတို့ဘာလို့ဆိုရဲဟာလေကျွန်တော်တို့သတင်းစာတို့ဟိုတစ်ခေါက်ပဲကြည့်ခဲ့ပါတယ်။ဆိုတော့အဲ့ဒါလေးတွေသုံးတဲ့ခါမှာအခုမငြင်းချမ်းသေးတဲ့တစ်ဖက်ဖက်ကကျွန်တော်တို့ယူဆသလိုမဟုတ်ဘူးလို့ပြန်ပြောရင်ကျွန်တော်တို့ဘလို့ဖြစ်မလဲအဲ့တော့ဒီကာလမျိုးမှာတွေးရဖြစ်တဲ့ဝဟာရတွေကိုမသုံးပေးနဲ့လေအဲတကယ်တမ်းကျွန်တော်တို့လိုချင်တာကလက်ရှိအစိုးရဖွင့်တဲ့လက်နက်ကိုင်တွေရတဲ့အုပ်စုတွေဆွေးနွေးစီခြင်းတဲ့တဖို့ကိုကြိုတာပါအဲ့တော့ကျွန်တော်တို့ညီနောင်ငါးပါတီဒီမှန်းတာဟိုတနိုင်ငံလုံးနဲ့ရှင်ပြီးပြစ်ခတ်ရစေးရမယ်ဖြစ်လာတဲ့အကြောင်းရင်းကို ground တစ်ခုရှာမယ် common ground တစ်ခုလေအဲပွင့်လင်းပြောရင်အဆင့်တူဆွေးနွေးရမှာပေါ့တော့ပြဿနာဟာဟိုလွတ်လပ်ရေးနဲ့အတူပေါ်လာခဲ့တာကိုဆိုတော့ဟိုအဲ့ဒါမျိုးဖြစ်ဖို့အတွက်လည်းကျွန်တော်တို့မျှဝေခဲ့တာပဲအခုကတော့တော့ဒါ23ခုနဲ့ပတ်သက်လို့ကျွန်တော်ဟိုဘာကြောင့်ရေးပလို့ရေးဆိုတာကျွန်တော်မဆွေးနွေးလို့ဘူးဒါပေမဲ့လို့အဲ့ဒီမှာအဝဟာရတချို့ကိုဒီထက်မကပိုကောင်းအောင်မတုံ့နှုံနိုင်ခဲ့တာကိုကျွန်တော်ကတော့နည်းနည်းလေးစိတ်ထဲမှာတွေးဟလေးဖြစ်တာပေါ့ဗျာ
တိုင်းရင်းသားညီနောင်၅ပါတီတွေကမော်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီဥက္ကဋ္ဌဦးနိုင်ငွေသိန်းကလည်းခုလိုဆိုပါတယ
်ကျွန်တော်အဲ့ဒီသတင်းစာကမဖတ်ရသေးဘူးကျွန်တော်ကနောက်ကြတယ်တရက်ချမ်းမှဖတ်ရတယ်လေဒါပေမဲ့ကြားတော့ကြားတာပေါ့23ယောက်ကလက်မထိုးရတယ်ဆိုပြီးတော့ဘယ်လိုဖြစ်ပေါ့လေဒါကတော့ကျွန်တော်တို့ကတော့ခက်တလို့ပြောမယ်ဆိုတော့ငါးပါတီကနေကျွန်တော်ထုတ်ထားပြီးသားပဲလေငြိမ်းချမ်းရင်းနဲ့ပတ်သက်တာအဲ့ဒီအတိုင်းပါပဲငါးပါတီအတိုင်းပြန်ပြောမယ်ဆိုလို့ရှိရင်အပြစ်ခတ်ရဆိုရင်အမိထုတ်ပေးပါပြီးတဲ့အခါကျရင်ငြိမ်းချမ်းရတဲ့ကအဖွဲဖွဲ့ပြီးတော့ကျွန်တော်ဆောင်ရွက်ကြရအောင်ဆိုတဲ့အနေထားပဲရှိပါတယ်လေဒီအတိုင်းပဲကျွန်တော်တောင်းပါ
ငြိမ်းချမ်းရေးနဲ့ပတ်သက်လို့အိတ်ဖွင့်ပေးစာပြန်ပို့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင် KNU ရဲ့ဒုက္ခထဖရိုဆော့ဒေးဗစ်တာကဘောကတော့အခုအမှတ်23ရဲ့ထုတ်ပြန်ချက်ဟာအစိုးရအလိုကျဆောင်ရွက်တာပဲလို့ထင်မြင်တယ်လို့ပြောပါတယ်
တော်စုနေတဲ့ကသူအစီရနာမှမနဲ့ကြိုးစားတာပဲဒါကျွန်တော်တို့လက်ခံတယ်တော်စုနေတဲ့ကဂျားနဲ့ပုဂ္ဂိုလ်တဘောမျိုးပါလေအဲ့လိုစီရနာတန်းတန်းနဲ့လုပ်မယ်လို့ကျွန်တော်တို့ယုံကြည်တယ်အားပါဘလို့တော့ဆိုတော့ချဝကျုံစားဝင်မယ်လို့မဖြစ်နိုင်ပါဘူး။ဆက်ဆက်တော့တော့နားဖခိုင်းလို့လောက်တာပဲ။လူသိစိန်တော့ဆိုရခိုင်းတဲ့အတိုင်းလောက်နေတာပေါ့။လူသိစိန်တော့ဆိုရလက်ကင်တော့တွေပဲ။ကျွန်တော်ကအဲ့လိုပဲမြင
်လွတ်တော်အမှတ်23ရဲ့ငြိမ်းချမ်းရေးလိုလားသူများအတွက်အိတ်ဖွင့်ပေးစာအပေါ်နိုင်ငံရေးခေါင်းဆောင်တချို့ရဲ့အမြင်တွေစူးစီးတင်ပြလိုက်တာပါခင်ဗျာ။